ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်နေတဲ့တာလတ်စ်တိုင်ဖုန်းမုန်တိုင်းကြောင့်တည်ဆုံးသူဦးရေဟာ17ယောက်အထိရှိသွားပြီဖြစ်ပါတယ်။တာလတ်စ်တိုင်ဖုန်းဟာစနေနေ့ကဂျပန်နိုင်ငံရှင်ကိုကုကျွန်းကိုစတင်ဝင်ရောက်တိုက်ခတ်ခဲ့တာပါ။မုန်တိုင်းဟာအခုမြောက်ပိုင်းကိုဥတီသွားနေပြီးဟွန်ရှူကျွန်းဘက်ကိုတဖြည်းဖြည်းချင်းဥတီတိုက်ခတ်နေတယ်လို့ဆိုပါတယ်။တာလတ်စ်မုန်တိုင်းဟာဂျပန်ပင်လယ်ဘက်ကိုဥတီနေတယ်လို့လည်းဂျပန်မိုးလေဝသနဲ့ဇလအဗေဒဦးစီးဌာနကပြောပါတယ်။တာလတ်စ်တိုင်ဖုန်းမုန်တိုင်းကတဖြည်းဖြည်းချင်းရွေ့လျားနေတာကြောင့်ဂျပန်ကျွန်းတွေမှာလေပြင်းတိုက်ခတ်မှုတွေနဲ့မိုးသက်ရေကြီးမှုတွေလည်းဖြစ်ပေါ်နိုင်တယ်လို့မိုးလေဝသဌာနကသတိပေးထားပါတယ်။